ကချင်ပြည်နယ်ဖားကန့်ဒေသကြောက်စိမ့်လုတ်ကွက်ဒေသကဆွတ်ပစ်ထားတဲ့မြေစာပုံတွေထဲမှာကြောက်ရှာရင်းမြေပြိုကျလို့သိဆုံးရသူ184ဦးကိုရှာဖွေတွေ့ရှိထားပြီးဖြစ်ပေမဲ့ပျောက်ဆုံးနေသူတွေကိုဆက်လက်ရှာဖွေနေဆဲဖြစ်တဲ့အခြေအနေတွေကိုစူးစီးတင်ပြပေးပါမယ်ကချင်ပြည်နယ်ဖားကန့်မြို့နယ်တွေကတစ်သုံးလုံးရတနာကျဲ၊ကြောက်မြက်ရွှေကြီး၊ရတနာဆန်းရွှေ၊အေးအားရတနာစူပေါင်းလုတ်ခွက်ဟောင်းနေရာမှာကြောက်မြက်ကုမ္ပဏီကြီးတွေဆွတ်ပစ်ထားတဲ့မြေစာပုံတွေကြားမှာမြေပြိုကျလို့ထောက်ရှာကြသူတွေတည်ဆုံခဲ့ရတာပါ။စနေနေ့အထိတည်ဆုံသူ184ဦးရဲ့ရုပ်အလောင်းတွေကိုတွေ့ရှိထားပြီးဖြစ်ပေမဲ့မြေပြိုကျပြီးဖြစ်သွားတဲ့ရှင်နာကြီးတဲမှာလူပဏျောက်ပြိမိပျောက်ဆုံးနေတယ်လဲဆိုတာမသိရသေးဘူးလို့ဒေသခံမိသက်ဌာနအရာရှိဦးကျော်ဝင်းဆွေက AFP 3 Agency ကိုပြောပါတယ်။
ပါပူကျွန်တော်တို့ဒါလည်းရှိစာတိမကမနေရာနီးပါးဖြစ်နေဖြစ်တဲ့မစားမတွေ့ရှိပဲနဲ့ဒါမျိုးထမမြင့်နေမဲ့နော်ကျွန်တော်တို့မျိုးပေါ်အဲ့ရေးပဲမပေါ်ပဲနဲ့အဲ့မှာကြံရှိနေမဲ့ဟာလည်းနည်းနည်းဟိုတချို့တော့တော့ရှိအောင်လို့ကျွန်တော်မှယူဆပါတော့ခင်ဗျာ
ကြောင်မြတ်တူဖော်ရေးလုပ်ငန်းငွေတွေထဲမှာစွန့်ပြစ်မြေစာတွေပြိုကျမှုအထက်ဒဏ်ရာရသူ54ဦးကိုတော့ဖားကင်နဲ့ဝေဝါတိုက်တဲ့စေယုံတွေကိုပို့ဆောင်ကူတာပေးနေတယ်လို့အစိုးရကသတင်းထုတ်ပြန်ထားပေမဲ့ဒီလူတွေရဲ့ဒဏ်ရာရရှိမှုအခြေအနေကိုတော့မသိရပါဘူးသေဆုံးသူတွေကိုတော့တောက်ကြနေတဲ့စနေနေ့ကအစုလိုက်မြေမြုပ်တကြိုခဲ့တယ်လို့လည်းဒေသခံတာဝန်ရှိသူတွေက AFP 3 Agency ကိုပြောပါတယ်သေဆုံးသူတချို့ကိုဘယ်ဒီဘဝခွဲခြားနိုင်ခဲ့ပေမဲ့လည်းမခွဲခြားနိုင်ခဲ့တဲ့သူတွေလည်းရှိနေတာပါမြေပြိုကျမှုတဲ့သူဖြစ်သူကိုဆုံးရှုံးခဲ့ရတဲ့ဒေါ်ကြည်ကတော့
အဲဒီမှာတော့အဆင်မပြေလို့ဒီမှာလာလို့တာလုံးတာတော့ကအဲဒီမှာအဆင်ပြေမလို့သူဒီမှာလာလို့တာတယ်ဟိုပါတော့တော့ကပါတော့တော့တဲနိုင်မလို့ရင်တယောက်မှမဟုတ်တာပါတော့
အသက်ဆုံးရှုံးသွားရသူအများစုဟာရခိုင်ပြည်နယ်ကလာရောက်လုကင်နေတဲ့ကြောက်သမားတွေဖြစ်တယ်လို့ဒေသခံတွေကပြောတယ်လို့လည်း AFP သတင်းမှာဖော်ပြထားပါတယ်။ဖားကန့်ဒေသမှာကြောက်စိမ့်တူဖို့သူတွေဟာမိုးမကြခင်အကြီးစားရန်ရဲကြီးတွေနဲ့တူဖို့ပြီးတဲ့နောက်မြေစာပုံကြီးတွေကြန့်ရှိနေကြတာဖြစ်ပါတယ်။အခုလိုမိုးကြတဲ့ရာသီမှာစွန့်ပြစ်မြေစာပုံတွေကြားအကျဉ်းကြံကြောက်ရှာသူတွေတည်ဆုံရတာကမကြခဏဆိုသလိုဖြစ်နေပေမဲ့ကြောက်စိမ့်တူဖို့ရေးလုကွက်ကြီးတွေရဲ့စွန့်ပြစ်မြေစာပုံတွေအရင်နဲ့ပတ်သက်လို့တော့အန်ဒီယကင်းရှိဘယ်လိုဖြစ်ရှင်းဆောင်ရွက်တယ်လဲဆိုတာတော့ရှင်းရှင်းလင်းလင်းမရှိပါဘူး။နိုင်ငံတော်အတိုင်းပင်ခံပုဂ္ဂိုလ်တော်ဆန်စူဂျီကလည်းဒီ wellness ပွဲဖြစ်ရဟာနိုင်ငံစီးပွားရေးတစ်ဖြစ်လဲလူထုစာဝင့်နေရေးမပြေလည်တာနဲ့သက်ဆိုင်တယ်လို့ပြောပါတယ်
။အဆုံးအမတော့ဒါကျွန်တော်တို့နိုင်ငံတွေလည်းဝင်းနေတဲ့ကိစ္စဖြစ်လို့ဒီကတော့အခြေခံပြည်သူတွေရဲ့စာဝင့်နေရေးခက်ခဲမှုနဲ့ပတ်သက်နေတဲ့ကိစ္စတစ်ခုဖြစ်တယ်။ပြည်သူများပေါ့နော်တရားဝင်အလုပ်ကံရရှိရေးကိုသိပြီးတော့အလေးထားတာပါ
။ဒီလိုအသေးပြောက်ရှိတဲ့ကြောက်စိမ့်တွင်းမြေပြိုမှုတွေကအရင်နှစ်တွေကလည်းဖြစ်ပွားခဲ့မှုပါတယ်။ဒီနှစ်မြေပြိုမှုကတော့မှတ်မိသမျှဖြစ်ရတွေတဲ့လူအသေးပြောက်အများဆုံးဖြစ်ပါတယ်။2015ခုနှစ်တုန်းကမြေပြိုလို့လူ100နီးပါးသေဆုံးခဲ့ရတယ်လို့2019ခုနှစ်မနစ်ကတော့လူ50ဝန်းကျင်သေဆုံးခဲ့ရတာပါ။မြန်မာနိုင်ငံဟာတစ်ကမ္ဘာလုံးထွက်တဲ့ကြောက်စိမ့်ရဲ့90ရာခိုင်နှုန်းကျော်ကိုထွက်လွန်နေတာဖြစ်ပြီးမြန်မာကြောက်စိမ့်ရဲ့အဓိကဈေးကွက်ကတရုတ်နိုင်ငံဖြစ်ပါတယ်။ကချင်ပြည်နယ်ရင်းကကြောက်စိမ့်တွင်းတွေရဲ့ပိုင်ရှင်တွေဘယ်သူတွေလဲဆိုတာကိုတော့ပုံမှန်လည်းမသိရပါဘူး။တဘာဝတရားစတဲ့စောင့်ကြည့်ရေးအဖွဲ့တစ်ခုဖြစ်တဲ့ Global Witness ကတော့ဒီကြောက်စိမ့်တွင်းကြီးတွေကိုအရင်အစ်စ်အစိုးရအရာရှိဟောင်းတွေနဲ့သူတို့ရဲ့နှိစက်သူခရိုနီတွေပိုင်းတာလို့ဆက်ဆွဲကြေညာထားပါတယ်။အခုနောက်ဆုံးဖြစ်ရဟာကြောက်တူဖို့ရေးလုပ်ငန်းမှာပြည်ပြောင်းလဲရေးတွေလုပ်ဖို့ဒေါက်ဆန်စုကြည်ဦးဆောင်တဲ့အစိုးရအတွက်သတိပေးချက်တစ်ခုပါလို့လည်းပြောပါတယ်။2014ခုနှစ်မှာကြောက်စိမ့်ကရတဲ့ဝင်ငွေက American Dollar 37 Billion ရှိနေပေမဲ့လည်းနိုင်ငံဘဏ္ဍာအဖြစ်တော့အနည်းချင်းသာရောက်သွားတယ်လို့လည်း Global Witness အဖွဲ့ကပြောပါတယ်ခင်ဗျ။ကျွန်တော်ယမ်တော်မှာ